လပိုင်နိုင်ငံကကဘာကျော်လက်ဝဲသမားဖြစ်တဲ့အထက်လွှတ်တော်မှမန်နီပက်ကီယိုဟာသူလာမဲ့2022ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းဖြစ်နဲ့ပါဝင်ရှင်ပြိုင်မယ်လို့တင်းငွေတွေနဲ့မှာပြောကြားလိုက်ပါတယ
် I am a fighter and I will always be a fighter
ကျွန်တော်ဟာတိုက်ခိုက်ရေးသမားတစ်ယောက်ပါကျိုးဝိုင်းတဲမှာရောကျိုးဝိုင်းပြင်ပမှာပါအမြဲတိုက်ခိုက်မဲ့သူတစ်ယောက်ပါလို့ပြောသွားတာပါဒါပြင်သူ့ကိုဖိလစ်ပိုင်နိုင်ငံရဲ့သမ္မတလောင်းဖြစ်နဲ့PDP 11 Party ကိုစားပြုပါဝင်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းတာကိုလက်ခံကြောင်းလဲပါတီညီလာခံမှသူကပြောကြားခဲ့ပါတယ်အသက်42နှစ်ရှိပြီဖြစ်တဲ့ပါကေဟိုဟာ PDP 11 Party ဥက္ကဋ္ဌဖြစ်ပြီးဒီပါတီကိုသူနဲ့အထက်လွှတ်တော်မှအကွေလင်နိုကိုကိုပီမန်တဲလ်တို့ကဦးဆောင်နေတာဖြစ်ပါတယ်သူဟာဖိလစ်ပိုင်ပြည်သားတယောက်အနေနဲ့မှန်ကန်တဲ့အစိုးရအပြောင်းအလဲတည်းလိုချင်နေတာဖြစ်ပြီးသူ့လိုအစိုးရအပြောင်းအလဲလိုချင်သူတွေအနေနဲ့သူ့ကိုရဲဝံ့ဝံ့ထောက်ခံကြဖို့လဲပန်ကြားခဲ့ပါတယ်ဒီပါတီကနောက်တစ်ဖွဲ့ကတော့လက်ရှိသမ္မတရိုဒရီဂိုဒူတာရီကိုဒုသမ္မတအဖြစ်သမ္မတဒူတာရီရဲ့လက်ထောက်ဟောင်းဖြစ်တဲ့အထက်လွှတ်တော်မှဘောင်ဂိုကိုသမ္မတအဖြစ်နဲ့ပါဝင်ရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တာဖြစ်ပါတယ်